မလေးရှားနိုင်ငံမှာချက်သားနဲ့ချက်သားထောက်လုပ်မှုမတည်ငြိမ်မချင်းတလားကိုချက်ကောင်ရီ 3.6 တန်းတင်ပို့မှုကိုမလေးရှားအစိုးရကပိတ်ပင်ထားတာကြောင့်အိန္ဒိယစင်ကာပူနိုင်ငံကဈေးတချို့နဲ့စူပါမားကတ်တချို့မှာချက်သားရန်တွေမှာဒီချက်သားတွေပြတ်နေတယ်လို့စင်ကာပူကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်။စင်ကာပူနဲ့ခွဲမရတဲ့အစားအစာတစ်ခုကချက်စီထမင်းဖြစ်ပြီးတော့ချက်စီထမင်းဆိုင်တွေနေရာအနှံ့မှာရှိပါတယ်။အခုတော့ချက်သားရှားပါနေတဲ့အတွက်ချက်စီထမင်းအရောင်းဆိုင်တွေရောင်းဖို့အခက်တွေ့နေကြပါတယ်။စင်ကာပူနိုင်ငံကိုတင်သွင်းတဲ့ချက်ဘဲ၃ပုံတစ်ပုံကမလေးရှားနိုင်ငံကဖြစ်ပါတယ်။ချက်တွေကိုအကောင်လိုက်မလေးရှားကတင်သွင်းနေတာပါ။ဂျွန်လာတရနေ့ကဆက်ပြီးတော့မလေးရှားကချက်တင်ပို့မှုမပိတ်ခင်စင်ကာပူမှာစားသုံးသူတွေဟာချက်အရှင်တွေကိုအပြေးလွှာဝယ်ယူခဲ့ကြတာပါ။မလေးရှားအစိုးရရဲ့ပိတ်ပင်ထားမှုဘယ်တော့အဆုံးသတ်မယ်ဆိုတော့မသိရသေးပါဘူး။စင်ကာပူမှာချက်သားဈေး30ရာခိုင်နှုန်းအထိဈေးတက်နိုင်တယ်လို့ချက်ရောင်းသူတွေခန့်မှန်းနေကြတဲ့အကြောင်း Straight Times သတင်းစာကဖော်ပြပါတယ်။မလေးရှားနိုင်ငံလျှာစိုက်ပျိုးရေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေအရ2020ခုနှစ်တုန်းကချက်အရှင်49တန်းကျော်နိုင်ငံသားကိုတင်ပို့ခဲ့ပါတယ်ရှင်။